This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်မင်္ဂလာညချမ်းပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ31ရက်နေ့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စေတရင်ကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာရှင်များမင်္ဂလာပါခင်ဗျာကိုချင်းဆော့ပြီး2025ခုနှစ်မေလ31ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီရေးသတင်းများကိုကျွန်တော်ရန်လိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့ရန်သူတွေရဲ့သွေးခွဲစကားနဲ့အမျိုးသားညီညွတ်ရေးကိုထိခိုက်စေသူတွေကိုသတိပြုဖို့ KNDF စီဦးစီးချုပ်သတိပေးတဲ့သတင်းပဲဖြစ်ပါတယ်ရန်သူတွေရဲ့သွေးခွဲစကားနဲ့အမျိုးသားညီညွတ်ရေးကိုထိခိုက်စေမဲ့သူတွေကိုသတိထားကြဖို့ KA KNDF စီဦးစီးချုပ်ပုံမှုချုပ်အောင်မြတ်ကသတိပေးပြောကြားလိုက်ပါလေ။ကရင်မျိုးသားများကာကွယ်ရေးတပ် KNDF တီထောင်ခြင်း၄နှစ်ပြည့်ခမ်းနားကိုပေးပို့တဲ့မိန့်ခွန်းမှာအခုလိုဖော်ပြထားတာဖြစ်ပါလေ။မိမိတို့ဟာလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့အတွက်စစ်မြေပြင်မှာလိုက်နာရမယ့်ကျင့်ဝတ်ဥပဒေစည်းကမ်းကိုလိုက်နာရမှာဖြစ်ပြီးလူလူအရေးကလေးသင်ငယ်နဲ့အမျိုးသမီးအရေးကာကွယ်ပေးရမှာဖြစ်တယ်လို့မူရည်စေဝါတိုက်ဖြတ်ရေးလုပ်ငန်းတွေလှုပ်ဆောင်ရမယ်လို့ KNDF ရဲဘော်တွေကိုထပ်ပြီးသတိပေးထားပါလေ။လက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တာနဲ့ညီမိသူလူတို့ရဲ့အတက်အိုးအိမ်တွေကိုကာကွယ်ဆောင်ရွက်မှာဖြစ်ပြီးဥပဒေနဲ့အညီပြုမှုနေထိုင်ကြဖို့တပ်တွင်းစီလုံးညီညွတ်ဖို့နဲ့မိသူလူတို့အားကိုးရတဲ့တပ်တော်ဖြစ်အောင်ကြင်ကြံနေထိုင်ကြဖို့ KA KNDF COC ချုပ်ဗိုလ်မှူးအောင်မြတ်ကတိုက်တွန်းပြောဆိုထားပါတယ်။ဒါပြင်ယာရုအာနာကိုအလဲသုံးစားမလို့ပဲလူတို့နဲ့တသားတဲ့ရက်တီနေထိုင်ကြဖို့ပြည်ရင်းပြည်ပကထောက်ပံ့ထားတာတွေကိုအလဲသုံးစားမလို့ပဲတော်လန်ရေးအတွက်မှန်ကန်ထိရောက်တဲ့နေရာမှာအသုံးပြုဖို့လက်ရှိနိုင်ငံရေးအရေးနဲ့မိမိတို့ရဲ့တော်လိုင်းသမိုင်းအစဉ်လာကိုမမေ့ကြဖို့လည်းအသိပေးထားပါဗျ။ GNI မျိုးသားများကာကွယ်ရေးတပ် KNDF နေနဲ့တော်လိုင်းကာလ၄နှစ်တာကာလအတွင်းအခက်အခဲနဲ့စိန်ခေါ်မှုတွေကိုကြောဖြတ်နိုင်ခဲ့ပြီး GNI လူမျိုးတွေပေါ်ဝင်မြန်မာပြည်သူလူထုတရားလုံးလွတ်မြောက်ရေးအတွက်တော်လန်တိုက်ပွဲဝင်ခဲ့တာခရီးအတော်ရောက်နေပြီလို့ KA KNDF COC ချုပ်ဗိုလ်မှူးချုပ်အောင်မြတ်ရဲ့မိန့်ခွန်းမှာဖော်ပြထားပါဗျ။ကရင်မျိုးသားများကာကွယ်ရေးတပ် KNDF ကို2021ခုနှစ်မေလ31ရက်နေ့မှာစတင်ဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး၄နှစ်တာကာလအတွင်းကရင်မျိုးသားကာကွယ်ရေးတပ် KNDF အနေနဲ့တပ်ရင်းစုစုပေါင်း35ရင်းနဲ့ဗျူဟာ9ခုဖွဲ့စည်းနိုင်ခဲ့တဲ့ကရင်ပြည်အခြေစိုက်လက်နက်ကိုင်တော်လှန်ရေးတပ်ဖြစ်ပါလေခင်ဗျာအခုတခါဆီယနာရှင်စနစ်ကိုအမြင့်ဖြတ်မဲ့အစိုးဖြတ်တိုက်ပွဲမှာ KNDF နဲ့အတူလက်တွဲတိုက်ပွဲဝင်သွားမယ်လို့မန္တလေး PDF ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ဒီနေ့မျိုးသားကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးတို့ဟာကာလရှည်ကြာရင်းနှီးချစ်ကြည်တဲ့ဆက်ဆံရေးကောင်းတွေရှိထားပြီးဖြစ်တဲ့အတွက်ကြောင့်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်မဲ့အဆုံးဖြတ်တိုက်ပွဲတွေမှာ KNDF နဲ့တူလက်တွဲတိုက်ပွဲဝင်သွားမယ်လို့မန္တလေး PDF ကပြောကြားလိုက်ပါတယ်။ဒီနေ့မျိုးသားကာကွယ်ရေးတပ် KNDF တီထောင်ခြင်း၄နှစ်ပြည့်ခမ်းနားကိုပြုပို့တဲ့မန္တလေး PDF ရဲ့သွန်းလောင်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ဒီနေ့မျိုးသားကာကွယ်ရေးတပ် KNDF ဟာအမျိုးသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့Federal Democracy ရေးအတွက်တော်လိုင်းကာလလေးနှစ်တွင်တည်ရင်35ရင်ဗျူဟာ9ခုဖွဲ့စည်းပြီးအသက်သွေးချွေးပိဆက်ခါတိုက်ပွဲဝင်နေတာတွေအတွက်ဥညွန့်ကွန်ပျူချောင်းကိုလည်းအသိပေးထားပါတယ်။ KNDF ကိုဦးဆောင်နေသူတွေနဲ့တပ်ဖွဲ့ဝင်တွေရဲ့စွန့်လွတ်ပိဆက်မှုကြောင့်ရရှိလာတဲ့နိုင်ငံရေးစီးရေးအောင်မြင်မှုတွေဟာကရင်ပြည်နဲ့ကရင်လူထုအတွက်တည်းမဟုတ်ဘဲလူဦးတော်လိုင်းတစ်ခုလုံးအတွက်အလွန်ရေးပါတဲ့သမိုင်းမှတ်တိုင်တွေဖြစ်တယ်လို့မန္တလေး PDF ကကွန်ပျူချေချူထားပါတယ်။ဒါကြောင့်ဆီယနာရှင်စနစ်ကိုအမြင့်ဖြတ်မဲ့အဆုံးဖြတ်တိုက်ပွဲမှာGNP နဲ့ GNI လူလူမျောလင်းတောင်းတနေတဲ့နိုင်ငံရေးစီးရေးရည်မှန်းချက်တွေအောင်မြင်ပြည့်မြောက်အောင် KNDF နဲ့တူလက်တွဲတိုက်ပွဲဝင်သွားမယ်လို့ ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး PDF ကပြောကြားထားပါတယ်ခင်ဗျာ။ဆလဘီတောင်သာနယ်မှာစစ်ကူနဲ့ရိတ်ခါပိုကားနှစ်စီးကိုကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သား2ဦးသေဆုံးကတူးဦးရှင်ဖမ်းမိပြီးလက်နက်ခဲယမ်းတွေနဲ့ကားတစ်စီးသိမ်းဆည်းရရှိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းတောင်သာမြို့နယ်မှာစစ်ကောင်စီတပ်အတွက်စစ်ကူနဲ့ရိတ်ခါလာပို့တဲ့ကားနှစ်စီးကိုကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သား2ဦးသေဆုံးပြီးစစ်တုံးဘက်တူးဖမ်းမိကလက်နက်ခဲယမ်းတွေနဲ့ကားတစ်စီးသိမ်းဆည်းရရှိခဲ့တယ်လို့တောင်သာမြို့နယ်ပတ်ကဖကဒီကနေ့မေလ31ရက်မှာထုတ်ပြန်ပါတယ်။တောင်သာမြို့ကနေဝဲလောင်ရွာဘက်ထွက်လာတဲ့အင်အား10ဦးခန့်ပါတဲ့အန်စာတုံးကားနဲ့အင်အား20ခန့်ပါ10ပြည်အတူကားတို့ကိုတောင်သာဝဲလောင်လမ်းမိုက်တနေရာမှာမေလ29ရက်နေ့ည9နာရီအချိန်ခန့်ကကြားပြတ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။အဲဒီကားနှစ်စီးတဲ့ကအန်စာတုံးကားကိုပြစ်ခတ်နိုင်ခဲ့ပေမဲ့စစ်သားနဲ့ရဲတွေဒဏ်ရာတွေနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ဆိုပါတယ်။အန်စာတုံးကားနောက်ကပါလာတဲ့ဆယ်ပေကားကိုတော့တိတိယောက်ယောက်ပြစ်ခတ်နိုင်ခဲ့တာကြောင့်သိမ်းဆည်းနိုင်ခဲ့တာလို့အသိပေးပါတယ်။ပြစ်ခတ်မှုဖြစ်စဉ်ပြီးနယ်မြေရှင်းလင်းရေးလုပ်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်အလောင်းနှလောင်းတွေ့ရပြီးမော်ဘီမြို့နယ်မှာရှိတဲ့အမှန်ကားရဲတပ်ရင်းကရဲတပ်သားတအုပ်ကိုအရှင်ဖမ်းမိခဲ့တယ်လို့လက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။ဖမ်းဆီးရမိတဲ့စစ်တုံးပိုင်းရဲ့ထွက်ဆိုချက်အရဆယ်ပေကားပေါ်ကစစ်သားနဲ့ရဲတွေလည်းဒဏ်ရာရင်းနဲ့ထွက်ပြေးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုမှာဆယ်ပေကားတစ်စီး G4 မျိုးစားတနက်တလက် 5.56G 328တောင်း 63G 468တောင်း 60 မမဘုံဒီ6လုံး Icon Z 2လုံးလက်ပြဘုံ2လုံးကြီပေါင်း8ခုနဲ့ R7 အဖူတဖူသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီပြစ်ခတ်တိုက်ခိုက်မှုကိုတောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေလှုံ့ဆော်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးရဲဘော်တွေအထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့စစ်တပ်ကစစ်ကြောင်းထိုးနေပြီးရွာတွေကိုမီးရှို့ဖျက်ဆီးနေတာကြောင့်ပေါက်ခုံးမြို့နယ်ကဒေသခံ8000ကျော်ထွက်ပြေးတင်းရှောင်နေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ပဲခူးတိုင်းပြည်ခရိုင်ပေါက်ခုံးမြို့နယ်ကရွာတွေကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးနေပြီးပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသနေပြည်သူ8000ကျော်ရာသီဥတုဆိုးရွားနေတဲ့ကြားကထွက်ပြေးတင်းရှောင်နေရတယ်လို့ပြည်အခြေစိုက်ကျောင်းသားသမဂ္ဂများကပြောပါတယ်။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာမေလ29ရက်ကစပြီးပေါက်ခုံးမြို့နယ်တဲကအိုင်ဆောက်ကုန်းအုံနဲ့တိုက်ခုံးဆားတဲ့ရွာတွေကိုစစ်ကြောင်းထိုးနေတာလို့ဆိုပါတယ်။မေလ30ရက်နေ့ကဆိုရင်စစ်ကောင်စီတပ်ဟာပစ္စည်းပြန်ယူတဲ့အိုင်ဆောက်ရွာကအသက်60ရွယ်စစ်ဆောင်လင်းများနှစ်ဦးကိုပြစ်ထတ်ခဲ့ပြီးဒလမဲရွာ၊တစ်ပုတ်ရွာ၊မြေနီကျောရွာ၊တပန်းခိုင်းရွာနဲ့မယိုးကျွန်းရွာကမီးရှို့ဖျက်ဆီးခဲ့တယ်လို့အသိပေးပါတယ်။အကြမ်းဖက်စစ်ကောင်စီကပစ်ခတ်တဲ့လက်နက်ကြီးကြီးစားထိမှန်တရားရခဲ့တဲ့အသက်15နှစ်ရွယ်ကျောင်းသူဟာလည်းဒီကနေ့အထိစေကုသခွင့်မရတဲ့အတွက်စစ်ကောင်စီရဲ့အကြမ်းဖက်လို့ရက်ကိုပြည်အခြေစိုက်ကျောင်းသားတမကများကကန့်ကွက်ရှုတ်ချလိုက်ပါတယ်။ပေါကောင်းမြို့နယ်အတွင်းမှာရှိတဲ့တွန်လိုင်းတပ်ဖွဲ့တွေအနေနဲ့စစ်တပ်စစ်ကြောင်းတွေရောက်လာချိန်မှာဒေသနေပြည်သူတွေဘေးလွရာနေရာရွှေ့ပြောင်းနိုင်ဖို့ကူညီပေးတာဒေသနေပြည်သူတွေအတွက်အရေးပေါ်စစ်ဆောင်စခန်းတွေနဲ့စားနပ်ရိက္ခာကူညီပေးတာတွေပြင်လေကြောင်းရံနဲ့လက်လက်ကြီးရံကိုကာကွယ်နိုင်မဲ့ဘုံကိုချင်းတွေကြိုတင်ပြင်ဆင်ပေးထားဖို့ပြည်အခြေစိုက်ကျောင်းသားတမကများကအကြံပြုထားပါတယ်။ဒီသားနေပြည်သူတွေအနေနဲ့စစ်ရေးသတင်းတွေနားဆင်ထားဖို့လိုပြီးစစ်ကြောင်းရောက်နေချိန်မှာရွာတွေကိုပြန်မဝင်ဖို့တပ်ဆိုင်ရာတော်လှန်ရေးအဖွဲ့တွေကနေရက်ပြန်နိုင်ပြီးဆိုမှပြန်ကြဖို့မြစ်တာရက်ခံထားပါတယ်။ပြည်အခြေစိုက်ကျောင်းသားသမဂ္ဂများအနေနဲ့စစ်ဘေးရှောင်တွေကိုကိုယ်စွမ်းညံစွမ်းရှိသလောက်ကူညီပေးမှာဖြစ်ပြီးမြို့ပေါ်မှာရှိတဲ့ပြည်သူလူထုဘက်ကလည်းတတ်နိုင်သမျှကူညီပေးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းလေးကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းလေးကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်မေလ31ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးထုတ်ဖို့အနေနဲ့ KNDF ဖွဲ့စည်းထူထောင်ခြင်း၄နှစ်ပြည့်အခမ်းအနားအတွက်ညီနောင်မဟာမိတ်သုံးဘွဲ့ဂုံပြူတောင်လွာပြီးပို့တဲ့တရင်ကိုတင်ပြပေးပါမယ်။ဒီကနေ့မေလ31ရက်နေ့မှာကြာရောက်တဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ဖွဲ့စည်းထူထောင်ခြင်း၄နှစ်ပြည့်အခမ်းအနားကိုညီနောင်မဟာမိတ်သုံးဘွဲ့ကဂုံပြူတောင်လွာပြီးပို့လိုက်ပါတယ်။2021ခုနှစ်မေလ31ရက်နေ့မှာဖွဲ့စည်းထူထောင်ခဲ့တဲ့ KNDF ဟာဖြည်းဖြည်းနဲ့မှန်မှန်ရှောက်လန်းလာခဲ့ရာဒီကနေ့မေလ31ရက်နေ့ဟာဆိုရင်၄နှစ်သားအရွယ်ရောက်ရှိလာပြီလို့အသိပေးထားပါတယ်။တော်လိုက်ကာလ၄နှစ်ကျော်လာချိန်မှာဒေသကာကွယ်ရေးတပ်ဖွဲ့အချို့ဟာဆက်ပြီးတော့မရက်တည်နိုင်ကြတော့ဘဲတော်လိုက်ပြည်လန်းဘော်ကနေလွင့်ဆွင့်သွားခဲ့ကြပြီးဖြစ်ပေမယ့်အချို့သောအဖွဲ့အစည်းတွေကတော့ဆရာအနာရှင်တွေကိုနောက်မဆုတ်တမ်းကြမ်းကြမ်းခံတဲ့စိတ်ဓာတ်နဲ့ဆက်လက်တွန်းလှန်တိုက်ခိုက်နေကြစေလို့ညီနောင်၃ဖွဲ့ရဲ့ဂုံပြူတောင်းလွှာမှာဖော်ပြထားပါတယ်။ K KNDF ဟာကရင်ပြည်လူမျိုးတွေနဲ့ဒေသအတွင်းမှာရှိတဲ့ပြည်သူလူထုတရက်လုံးရဲ့အသက်အိုးအိမ်စည်းစိမ်တွေကိုကာကွယ်စောင့်ရှောက်ရေးအမျိုးသားတန်းတူရေးကိုပိုင်ပြတ်ထန်းဆုံးဖြတ်ပိုင်ခွင့်ရရှိရေးဆရာနာရှင်စနစ်အမြင့်ဖြတ်နိုင်ရေးတို့အတွက်ကရင်ပြည်လူမျိုးတွေနဲ့စုဖွဲ့တည်ထောင်ထားတဲ့အဖွဲ့အစည်းဖြစ်ပြီးတော့လေးနှစ်တာကာလအတွင်းတော်လှန်ရေးလောကနဲ့အခက်အခဲတွေကိုကရင်ပြည်သူလူထုတရက်လုံးနဲ့လက်တွဲပြီးတော့ခါးစည်းရင်ဆိုင်ဖြတ်တန်းခဲ့ကြတယ်လို့သိရပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ်ဟာတက်ကြွဖြတ်လက်တဲ့လူငယ်မျိုးဆက်တစ်တွေနဲ့စုဖွဲ့မှုအားကောင်းကောင်းနဲ့တိုက်ပွဲဝင်နိုင်ခဲ့တယ်လို့ကရင်ဒေသအတွင်းရန်သူစခန်းတွေကိုချေမှုန်းတိုက်ခိုက်နိုင်ခဲ့တာကြောင့်လေထိုက်တန်တဲ့အောင်မြင်မှုတွေနဲ့အတူကရင်လူမျိုးတို့ရဲ့ဘိုးဘွားပိုင်နေမျိုးတွေကိုပြန်လည်သိမ့်ပတ်ရရှိထားပြီးဖြစ်တယ်လို့ဂုံပြူတောင်းလွာမှာဖော်ပြထားပါတယ်တော်လိုက်ကာလ၄နှစ်တာအတွင်းအသက်သွေးချွေးတွေနဲ့ပေးဆက်ဆွန့်လွတ်ခဲ့ကြတဲ့ကရင်ပြည်သူလူထု၊ကရင်တရဲကောင်းများနဲ့တော်လိုက်ရဲဘော်တွေရဲ့ပေးဆက်မှုတိုင်းအတွက်လည်းညီနောင်မဟာမိတ်၃ဘွဲ့မှလေးလေးနက်နက်ဂုဏ်ပြုထားပါရီ။ဒါအပြင်ကရင်ပြည်သူလူထုတရဲလုံးနဲ့ KNDF ကမျှော်မှန်းထားတဲ့စစ်ရေးနိုင်ငံရေးရည်မှန်းချက်တွေအချိန်တိုအတွင်းအမြန်ဆုံးကျင်းပနိုင်ပါစေကြောင်းလည်းညီနောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ကိုကန့်တအောင်နဲ့ရခိုင်တပ်တော်တို့ကစုတောင်းပေးထားပါရခင်ဗျာ။ဆလဘီ PSLF TNL အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနကမေလအတွင်းကျေးရွာ၃ရွာမှာကျန်းမာရေးအသိပညာပေးမှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ကဌာနကွဲတစ်ခုဖြစ်တဲ့အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနအနေနဲ့မေလအတွင်းမှာကျေးရွာ၃ရွာကဒေသနေပြည်သူတွေကိုကျန်းမာရေးအသိပညာပေးမှုတွေကွင်းစင်းဆောင်ရွက်နိုင်ခဲ့တယ်လို့ဆိုပါတယ်။နမ်2မြို့နယ်ကကောင်းဟုံးရွာ၊တီဘောမြို့နယ်တဲကလွေစာနဲ့မန်လွယ်ရွာတို့ကဒေသနေပြည်သူ89ဦးကိုအမျိုးသမီးအမွေးဆက်ချင်းနဲ့အမျိုးသမီးနဲ့ကျန်းမာရေးစတဲ့အကြောင်းအရာတွေအသိပညာပေးနိုင်ခဲ့တယ်လို့သိရပါတယ်။ PSLF TNL အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနအနေနဲ့တောင်ပြည်အတွင်းမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုရော့ကျစေရေးလုပ်ငန်းစဉ်တွေအမျိုးသမီးစွမ်းရည်မြင့်တင်ရေးစီယုံရေးလုပ်ငန်းအိမ်တွင်းမှုနဲ့ဝင်ငွေလှည့်ပတ်စီးဆင်းမှုလုပ်ငန်းစဉ်တွေချမှတ်အကောင့်ထဲပေါ်ဆောင်ရွက်နေတာလို့ BSLF TNL သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ AB လအတွင်းကလည်းတီဘောမိုင်းငော့နမ်ဆန်ကြောက်မင်းနဲ့မိုင်းလုံမျိုးနယ်တို့မှာရှိတဲ့ကျေးရွာ26ရွာကိုကွင်းစင်းပြီးတော့ပြည်သူလူထုစုစုပေါင်း1055ဦးကိုအသိပညာပေးနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရဲကြောင်းမေလအတွင်း3လအရွယ်ကလေးငယ်အပါအဝင်အရက်သား152ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရဲတွေကြောင်းမေလအတွင်းမှာ3လသားအရွယ်ကလေးငယ်အပါအဝင်နိုင်ငံအနှံ့ကအရက်သားပြည်သူ152ဦးသေဆုံးခဲ့တယ်လို့နိုင်ငံရေးအချင်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။အခုနှစ်မေလ1ရက်နေ့ကနေမေလ30ရက်နေ့အထိနိုင်ငံတော်ဝန်မှာအမျိုးသမီး86ဦးနဲ့အမျိုးသား66ဦးစုစုပေါင်း152ဦးတည်ဆုံးခဲ့ရပြီးတော့အသက်18နှစ်အောက်အရွယ်ကလေးငယ်52ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တည်ဆုံးသူအများစုဟာလေကြောင်းတိုက်ခိုက်ခံရမှုကြောင့်ဖြစ်ပြီးတော့109ဦးအထိရှိက18ဦးကတော့လက်နက်ကြီးဒဏ်ကြောင့်တည်ဆုံးခဲ့ရတာဖြစ်ပြီးစကိုင်းတိုင်းမကွေးတိုင်းနဲ့ပဲခူးတိုင်းတို့ကအများဆုံးဖြစ်တယ်လို့သိရပါတယ်။ဒါအပြင်ဒီကာလအတွင်းမှာအတိမပြုတ်နိုင်သေးတဲ့အရက်သားပြည်သူအလောင်း100ကျော်ရှိနေပြီးတော့ငွေဥတော်လန်ရေးကိစ္စနဲ့ပတ်သက်လို့အမျိုးသား4ဦးနဲ့အမျိုးသမီး5ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့လည်းအသိပေးထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေအခုနှစ်မေလ30ရက်နေ့အထိဆိုရင်အကြံပေးစီအုပ်စုလက်ချက်ကြောင့်တည်ဆုံးခဲ့ရတဲ့အရက်သားပြည်သူ6964ဦးရှိလာခဲ့ပြီဖြစ်တယ်လို့ဖန်စီခံရသူ 29,000 ကျော်တွေက 10,000 ကျော်ဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့လည်းသိရပါဗျခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်ဇွန်လ1ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တိကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံကြီးအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်နောက်လေပိုင်းနဲ့ဆက်ဆက်လျက်ရှိတဲ့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာစတင်ဖြစ်ပေါ်လာတဲ့မုန်တိုင်းငယ်ဝင်ရောက်မဲ့လမ်းကြောင်းကိုဆက်လက်စောင့်ကြည့်ဖို့လိုအပ်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မုန်တိုင်းငယ်အချိန်ကြောင့်တနင်္သာရီကန်ယူတဲ့ရခိုင်ကန်ယူတဲ့မုတ်တမခွေနဲ့မြဝကျောမော်ဒေသတို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးအနောက်တောင်ဘက်ကနေတနင်္သာရီကမိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ပင်လယ်ပြင်မှာလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံတောင်ဝမ်းလုံးမှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးတချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ နေဘူးချိန်တွေကတော့မြန်မာနိုင်ငံတောင်ဟန်လုံးမှာပုံမှန်အဘူးချိန်အောက်ကျဆင်းနိုင်ပါတယ်ရှင
်ပြည်တွင်းသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ရေးကဗျာကဏ္ဍမှာကိုအောင်မန့်ရေးသားထားပြီးလွတ်လပ်ຫນွေဦးဖတ်ကြားထားတဲ့ရိုးရှင်းတဲ့ကဗျာဆရာဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရိုးရှင်းတဲ့ကဗျာဆရာကဗျာတွေးရင်ကဗျာဆရာကောင်းမိထတောက်ရဲ့ရိုးရှင်းတဲ့ကဗျာဆရာဖြစ်ချင်တယ်ကဗျာရေးရင်ကဗျာဆရာလက်အသစ်ထွက်ရဲ့ရိုးရှင်းတဲ့ကဗျာဆရာဖြစ်ချင်တယ်လေရင်မြင်တိုင်းစိတ်ရိုင်းဝင်ကဓာတ်နဲ့နှုတ်နှုတ်ပိုင်းတင်းချိုင်းပို့ခြင်းနေလေရဲ့တို့တိုင်းထာနီမွေးရစီမှာမျိုးဆက်တို့သွေးမချောက်သေးတဲ့၍ပန်းတွေလည်းမပွင့်ကြငှက်တွေလည်းတေးမဆူကြမိုးဆက်တွေလည်းရေမဖြစ်ကြသူမျောငါမျောလွတ်လပ်ဖို့မျောသူအောငါအောလွတ်လပ်ဖို့အောသူစောငါစောလွတ်လပ်ဖို့စောတတန်တဲ့ညီတချီတဲ့ယုံစစ်မျိုးတုံးအောင်စစ်မောင်းတန်ပေးညာတန်တီးနဲ့စစ်ထိုးကြလွတ်မြောက်ရာလန်းပန်းခင်မထားဘူးလွန်းရင်မနာဘူးဓာမိုးတဲ့ခစ်ဆိုးဓာတွေကိုရိုက်ချိုးရှစ်တလန်ချင်းတိုးစစ်ကိုပြိုးလို့စစ်ထိုးကြတက်ဦးကကဗျာဆရာအလံကင်ပါအလံယူးကိုတင်းတင်းဆုပ်ပါလေမာဝိယံတော်လှန်ပန်းကိုပင်လုံးရွာမှာပြိုးပါကဗျာဓာကိုထုတ်ပြီးတောထုတ်ပစ်လိုက်စမ်းပါရန်သူတကာကြောက်ဒူးတုံပါစေမိတ်ဆွေအပေါင်းရှင်လန်းကြပါစေအလံကန်ရွေးပွဲသူရဲကောင်းရွေးပွဲအာဇာနီရွေးပွဲပွဲတိုင်းမှာမော်ပါစေပွဲတိုင်းမှာတော်ပါစေပွဲတိုင်းမှာကြော်ပါစေဒါမှရိုးရှင်းတဲ့ကဗျာဆရာဖြစ်မယ်ကိုအောင်မိုင်း
ရေဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော့တော်လန်အစေးကန်တာမှာမောင်လူမွေးရေးသားထားပြီးရန်နိုင်ဖက်ကြားထားတဲ့ရှင်တန်တင့်တဲ့ဒါနာတစ်ပင်ဆိုတဲ့တော်လန်အစေးကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရှင်တန်တင့်တဲ့ဒါနာတစ်ပင်ပြီးခဲ့တဲ့မေ21ရက်နေ့လင်းရင်ပုံးကျဲသွားတာမှာပုံးကျဲခံရတဲ့နေရာရဲ့အနီးကမြို့သားတို့ဟာသွေးတူးသွားတယ်ပြီးတော့နောက်တနေ့မှာဆုံးသွားတယ်လို့သိရတယ်။မော်လုံမွေးတို့ရင်ဆိုင်ရတဲ့ခက်ခဲတွေထဲမှာကျမ်းမာရေးပြဿနာဟာထိတ်ဆုံးကရှိနေတာဖြစ်တယ်။အထူးသဖြင့်တော်ရဲမှာနေထိုင်ကြရသူတွေနဲ့စစ်ရှောင်းစခန်းမှာနေထိုင်ကြသူတွေအဖို့ကျမ်းမာရေးတစုံတရာဖြစ်ခဲ့ရင်ကုသဖို့ခက်ခဲပါလေ။ကုသပေးမဲ့ဇီယဝန်ခက်ခဲနဲ့ဆေးဝါးအခက်ခဲနှစ်မျိုးလုံးကိုရင်ဆိုင်ကြရတာဖြစ်တယ်။ပြီးခဲ့တဲ့တစ်ပတ်ကစစ်ရှောင်းစခန်းတွေသွားလာရင်တောတိုက်ကဆေးခန်းတစ်ခုပြုတ်သွားတာလာချီကြနေပြီလို့မောင်လုံးမွေးမလေးကပြောပြတယ်။ရန်နာလိုက်ရတဲ့ဈေးကန်ဟာစီဒနာနဲ့ကုသပေးပြီးတော့လူနာတွေတက်နိုင်သလောက်သာအလွန်ငွေထည့်ရတဲ့ဈေးကန်မျိုးဖြစ်တယ်။စီဒနာတရာကြီးဆိုရင်တော့မခံဘူးပြုတ်မှာပဲလို့တယောက်ကမှတ်ချက်ပေးတယ်။ပြီးခဲ့တဲ့နှစ်ကစစ်ရှောင်းစခန်းတစ်ခုကိုဈေးကုသဖို့သွားတဲ့ဈေးဖွင့်နဲ့မောင်လုံးမွေးလိုက်သွားတယ်။ဈေးဖွင့်တောင်းဝန်ကဈေးဈေးတွေအဆမတန်ကြီးလာသလိုတည်ယူရတာလဲစစ်ကောင်စီကြောင့်အမတန်ခက်ခဲတယ်လို့ပြောပါတယ်။စစ်ရှောင်းစခန်းတွေကိုတလားတခါလောက်ပုံမှန်လှည့်ပတ်ကုသပေးခြင်းပေမဲ့ရံမုံငွေမရှိလို့မကုသနိုင်ကြောင်းညှိတွားပြီးမောင်လုံးမွေးကိုလည်းရံမုံငွေရှာပေးဖို့ကူညီတောင်းပါတယ်မောင်လုံးမွေးလည်းအလှူခံတဲ့အလုပ်ကလွဲရင်ကျန်တာကူညီလို့ရကြောင်းကို့ညီလို့ဖြစ်နေတဲ့သူကိုရှင်းပြခဲ့ပါတယ်စေကုသပေးတဲ့စစ်ရှောင်းစခန်းဟာနေရေးထိုင်ရေးနေရာချင်းချက်ပေမဲ့စောင်းဝနေရေးအရန်ကြီးကြက်တဲနေတဲ့စစ်ရှောင်းစခန်းတော့မဟုတ်ပါဘူးစခန်းကတောင်းအရှိသူတွေဟာအမျိုးမြင်ရှိသူတွေဖြစ်ပြီးဈေးဖွဲ့လဲပတ်နိုင်ဖို့အတွက်ဈေးလာကူးတဲ့သူတွေအလုံငွေထည့်ဝင်လို့ကထည့်ဝင်နိုင်အောင် ဖလားတစ်ခုကိုယာယီစေကန်းဘဝမှာထားပြီးပါတယ်။အဆိုပါစကန်းကိုတရက်နဲ့တမနက်ဆေးကုသပေးပြီးတဲ့နောက်ဖလားနဲ့ရောက်လာတဲ့လူငွေဟာနည်းလွန်းတယ်။ဒီထက်ပိုများတဲ့နယ်လို့စကန်းတောင်ရှိသူကဆိုပါတယ်။တကယ်တော့စစ်ရှောင်းစကန်းမှဒီလိုဖြစ်တာမျိုးမဟုတ်ပါဘူး။စစ်မရှောင်းရပဲခြေရွာမှာနေပြီးကိုယ့်လုတ်ကိုလုတ်ကင်နေကြရသူတွေထဲမှာလဲဇီဝိတာဒါနဆေးယုံဆေးကန်းတွေမှာဆေးကုသခန်းဆေးယူပြီးရင်ဆေးယုံဆေးကန်းရေရှည်ရက်တည်ရေးအတွက်အလုံးဝေကိုတက်နေသလောက်ထဲ့ဝင်ရခေါင်းမှန်မသိသူတွေရှိနေတာကိုတွေ့မြင်နေရတာဖြစ်ပါလေ။ဇီဝိတာဒါနဆေးယုံမှာကိုတက်နေတဲ့အားနဲ့ပြန်ကူခဲ့တဲ့သူနဲ့လုံးဝအားစိုက်ကူညီခြင်းမရှိတဲ့သူအချိုးအစားဟာမျှတမှုမရှိတဲ့အတွက်ဆေးဖွဲ့တွေဟာကြာများကြရတာဖြစ်ပါလေ။စစ်ကောင်စီတက်နေတိမ်မွေးတဲ့ရှေ့တန်းနယ်မြေတနေရာကိုမောင်လူမွေးရောက်တော့အဲ့ဒီတောတောင်ထဲမှာလောက်ကန်စားတောင်းနေကြသူတွေဟာကျမ်းမာရေးအတွက်တော်လိုင်းရေးဈေးတသားလေးကိုပဲအာကိုအာတာပြူကြရတာကိုတွေ့ခဲ့ရပါတယ်။တော်လိုင်းရေးတက်ဖွဲ့ရဲ့ဈေးတသားလေးဟာလည်းသူ့ဈေးကမှလူနာတွေကိုအခမဲ့ကူတာပေးပြီးလူနာတွေကတက်နိုင်တဲ့လောက်အလုံငွေထည့်ရင်လက်ခံပါတယ်။အလုံငွေထည့်ရင်ဈေးရမငွေရတော့သူတို့အတွက်ပါပဲ။မထည့်နိုင်တဲ့သူတွေဈေးကမလာမှဆိုးလို့သူတို့ကိုလည်းတွားတွားကြည့်ယူဆိုင်ပေးရတယ်။ကျွန်တော်ကူပြီးလို့အပြားပြောက်သွားတဲ့သူတစ်ယောက်ကတော့သူ့နှစ်ညငါးရှာပြီးရောင်းလို့ရတဲ့ပိုက်ဆံအားလုံးကိုဈေးရမငွေလာထည့်တာမှတ်မှတ်ရရပဲလို့မောင်လုံးမွေးကိုပြောလိုက်ပါလေပြီးခဲ့တဲ့ရက်ပိုင်းကပဲမောင်လုံးမွေးနေတဲ့ဒေသကအခမဲ့ဆေးရုံတစ်ခုပိတ်သွားပြီလို့သိရတယ်ငွေရေးချေးရခက်ခဲကြောင်မဟုတ်ပဲစစ်ကောင်စီရဲ့ဖိအားကြောင့်လီချောင်းကနေဘုံကျဲတက်ခဲမှာစိုးရိမ်တာကြောင့်ပိတ်ရတာဖြစ်တယ်လို့ဒေသခံတွေကဆိုကြပါတယ်ဆရာဝန်သူနာပြုပစ္စည်းကိရိယာတွေအစုံနဲ့ဆေးရုံတရုံပိတ်လိုက်ရတာဟာဒေသခံပြည်သူတွေအတွက်အများကြီးနစ်နာလာတယ်ကြည့်နေအရေးပေါ်ကိစ္စတွေဆိုမလွှဲတော့ဘူးလူတွေအများကြီးပူသေးကြတော့မှလို့စီဒီအမ်ဆီယမ်မာလေးတယောက်ကမောင်လူမွေးကိုပြောပါလေတကယ်တော့လူအသက်ကိုကဲတဲ့ဇီဝိတာဒါနာဆိုတာအမြဲရှင်သန်တဲ့ဒါနာသစ်ပင်ဖြစ်ပါလေဒါပေမဲ့ဒီဒါနာသစ်ပင်ရဲ့အရေးကိုခိုးလုံသူသားများပြီးရေလောင်းမဲ့သူမရှိရင်သူတို့ဘာရေလောင်းပြီးတာကိုပဲမျှော်ကိုနေရင်သစ်ပင်ဟာရေရှည်ရှင်သန်နိုင်မှာမဟုတ်ပါကိုရိတ်ခိုးနေတဲ့သစ်ပင်ကိုကျမ်းမာရေကိုစောင့်ရှောက်ပေးနေတဲ့အပင်ကိုမထနိုင်အောင်ချိနဲ့နေသူတွေကလွဲရင်ကိုတက်နိုင်တဲ့အားလေးနဲ့ရေလောင်းပေါင်းတင်ပြုတင်တယ်လို့မောင်လုံးမွေးထင်တယ်။မောင်လုံးမွေးတို့စစ်အာဏာရှင်ကိုတော်လှန်ရမှာပြောခဲ့ကြတဲ့ငါတို့မှငါတို့ပဲရှိတယ်ဆိုတဲ့စကားကိုအမြဲနှလုံးသွင်းကြရင်ကောင်းမယ်လို့မောင်လုံးမွေးတွင်းမိပါလေ။လက်ရှိကာလမှာမောင်လုံးမွေးတို့ဟာတော်လှန်ရေးကျမ်းမာရေးပညာရေးကိုတက်နိုင်သမျှကိုအားကိုကိုးကြရမှာဖြစ်တယ်။ကိုအားကိုကိုးကြမှတက်နိုင်သမျှရုန်းကန်ကြမှအဆင်ပြေမယ်လို့ယုံကြည်တယ်။တစ်ပင်တစ်ပင်ဟာရေလောင်းပြီးရှင်သန်တာနဲ့မိုးရွာပြီးရှင်သန်တာမတူပါဘူး။မိုးကြောင့်ရှင်သန်တဲ့သစ်ပင်တွေဟာပိုစိမ့်လန်းပြီးပိုကြီးထွားကြတယ်။ရေလောင်းမီးပွင့်တဲ့ပန်းထက်မိုးကြောင့်ပွင့်တဲ့ပန်းကပိုလှပါလေ။ဇီဝိတာဒါနာသစ်ပင်တွေရှင်သန်ဖို့မောင်လုံးမွေးတို့ပြည်သူတယောက်ချင်းကကြလာမဲ့မိုးပေါက်တွေလိုအပ်နေတယ်လို့မောင်လုံးမွေးမြင်မိပါလေခင်ဗျာ။မောင်လုံးမွေး
Radio NUG သောတာရှင်များခင်ဗျာအခုဆက်လက်ပြီးတိုင်းသာဘာသာစကားထုတ်လွှင့်မှုမှာကချင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုပဒန်ရှယ်ရီကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဆောလန်ဂျီရိုဝန်ပေါ်အမျိုးရှာလေးရောက်ပြီးပြောဆင်စားငါမိခါလို့ Radio NUG အပတ်မီမန်းပြည်နယ်ဝါဆိုင်ဘောင်းစတုံရှိကနေဖဲ့မိုင်ပဒန်ရှိကောနာထန်ရှိုင်ရမတ်ဝါဆနာလေးရရှောင်းနန်ခုနာဘကနိန်ထောင်းလုံခေါမရေတာမကြံကြငါနာမုံရှာနီခွန်ဆာငါအိုင်လေပြင်မခရိုင်ချက်မတဲ့ရှိကပဲတောင်မတွညာနာရင်လုံခေါမရေတာကုမရှင်မြန်ပြန်တက်တဲ့ KAE ဝေအွန်လိုင်းပုံဖုံတပ်နေမကြံကြပြင်ငါနာမုံရှာနီခွန်ဆာငါအိုင်လေပြင်မခရိုင်ချက်မရိုင်ငါနာကင်ရာရှိကန်ကောနာချေလူအိုင်ရင်ကမကောနာဘကလမ်တင်ညာဂွန်ကရူဆာဟမ်ချေထူးလုံဝအိုင်ပြင်ပုံနေပေကေအေတဲ့ပုံပုံတပ်နေဖဝတ်နာချင်းဆက်တဲ့ရဲချင်းမီခွန်းစနေရရှင်နီလုံခေါံပုံညာတပ်တဲ့ငုနစာရမ်ဒူလုံဝိုင်းငါနာစနေရင်ကွန်ရှင်မြင်ခင်တပ်နေအတက်နကပါကပ်ချတမ်းမီမကျော်လုံခေါံလေပြမခရိုင်ချက်မနာမာမရဲလခုံမုံစီမတဲ့ငါနာရှိကပူငါရယ်လုံခေါံသမကြံလကြငါမကျော်ကင်ရမရှာနီဖြင်းရငါငါရစံဖကတ်မကောကူပြန်ချမောမကြံပြင်ဝမယင်မကျော်ကျင်ရမရှာနေပဲယနာမတူမီခွန်စနေရရှိနေတာကင်အေတဲ့ပုံပုံတက်နေတော့တန်တိုင်းလမ်းကျင်ရရှိကန်ကောနာချေလို့အကွန်ရှင်မြင့်ချင်းတက်ကောဧပြီစတာထုံးပတ်ကောနာငုံကပါတဲ့ပကနင်းထုံးကတာတဲ့ထူလုံဝိုင်းရိုင်းနာပကန်ဖြူဟာကောင်လုံခေါင်ဖြူဟာကောင်လုံခေါင်ပလိချပ်ပုံညာတာ ကင်စီဘူဟာကုံချေဖကန်ဒလီချပင်းချတချုံငါနာလောင်နကပါနေတဲ့ကပ်စတမ်ငိုင်းမကျော်ကင်ရမရှာနေစတိဂျာနာငါနာမတူတဲ့ကဒုတ်ထူဒါနာမတူရမလန်ဖုံနီဒေါက်တန်ဒိုင်လမ်ချေလူအန်မတွန်းနာကုံရှန်မြန်ဖြန်တပ်အမီဆမ်တင်ဟဲလီကော်ပတာဖေကင်အီပုံဖုံတပ်မီ FPV ဒရုန်းတဲ့ကပ်စကတ်ကောက်လူရဲ့ရှိကပဲတာမတညာနာရင်မွန်မောဆကခကခွန်ငိုင်ပေဂရုမနာမတူလုံဝအိုင်ကုမရှင်မြင်ချင်းချက်ပါမီဆမ်တင်ဟဲလီကော်ပတာဖေကီအေပုံပေါ်တပ်နီ FPV ဒရုန်းချေကပ်စခကောက်လူရလာအန်တဝိုင်ဗီဒီယိုနီကောနာချေလူရရင်ဒရုန်းကမီဆမ်တင်အမင်းရော့ပတာပင်္ဂါကပါမကောက်ချကပေါ်ဝိုင်ဖေမူနာဒရုန်းချထဝိုင်ပုံကောမငါစာဂရမ်ရမ်ရှာငါနာရေငါနာဒရုန်းချေစင်နာမခမှုတုငါအိုင်ခလောက်ဝင်ပုံရှာတင်စာလငိုင်စွန်ရမ်တိုင်းရင်တဲမကျော်ညီညီချကပေါ် IP မင်းဆမ်တင်ကိုကလန်ချအံခတ်မတဲရိုင်းနာ RBG 7 zon ပလာဖေရှိထောဝနာငါချောင်းခရိုင်ချေနန်ကလန်ချပေါ်မတဲရိငါနာစမရမ်တိုင်းရင်လဲဝါဆိုင်ကင်းကွန်ကုမလီနင်ချရုရှားအမီ28ဟဲလီကော်ပတာဖေယူကရိန်းတပ်နီနံပလန်ဟိုင်နန်ခုနာ FPV ဒရုန်းချေအတတ်ခတ်ကောလူနာရအကင်အေဘုံဖုံတပ်နီကို FPV ဒရုန်းချေလူကပ်ချခတိုင်နံပါတ်ခေါင်လောင်နာဖုံလဲလမ်ကျဲလူအိုင်ဉ္ဇဲလမ်ကောရမလမ်ဖုံနီအမ်တူလဘောရှောင်းရိုင်းနာကုံကြောင်လမ်ကျဲတောက်ခေါခဲနချောင်လမ်ငိုင်းမကျော်ရှာရနန်စွန်လူကပ်ချခတဲရဲလမ်ကျဲလူအိုင်ยามตนนอมันมอสักกะคนงายอะชงนอมกบจับเพคีเอปงพงจับเนซิงนาลือชิกาเปตัมดุนญานารีมันมอจะมะจันจะไบบินงานามสะคนงายจับปะชงนอมกบจับเพคีเอปงพงจับเนซิงนาลือลัมซุนเนรีสักกะคนงายเจมกาวกุเปมะจันจะงานาคุมเชมเนเพนตะปะอะคะเกจับเจสักกะคนงายชรางกาวเปปงพงจับเนซิงมดุลาลือไซลัมซุนเนรีเตจังกาพะกันกาเจคุมเชมเนเพนตะตะนีကွန်ကပါတီထူးလုံဝိုင်းမကျော်ဖက်ကန်လေပြင်းတဲ့ဖန်ခါကုံးမရေနာမူမရှာနေပေကញ្ញနာမတူခရင်အီတဲ့ပုံပုံတပ်နီတီကျော့စွန်တိုင်းလမ်ကျေလူအိုင်မန်မိုဖေတီမဆက်ငိုင်းကောစတာဂရုခတ်နာဝဆေရိုင်နာအခက်ကဲလူဘောရဝန်တပ်ချေကုရှမင်းဖြန်တပ်ပတပ်ကျုံတန်တိုင်းရှရာလုံးလုံးပေစင်နာလူဆေဇွန်စကခခခွန်ငဲ့တဲ့ဂရုနာမတူလုံဝိုင်းဟဲလီကော်ပတာမစုံကောနာခေါင်ဖေကပ်ချခတ်ကောလူဝဲလမ်ကျေလူအိုင်ยาปังสตัมคุณาไมลาลักษณ์กินรามสัมลีกตาพรมลันพงนี้เจมุมสาพงนี้เป็นขับลายชากุมเชนเพียงทับเจปงนาลาม NDEE นี้สนัยชิกาเปตามดุญญานารีสมุสินโปรโตไมลาบุกาลักษณ์กินรามสัมลีกตากะกาพรมลันพงนี้เจมุมสาอุพงนี้เป็นขับลาตนตายลาม NDEE อาหนิงดาวนิงบออุสันปีกุมเชนเพียงทับนิงบอมีอะไรเจครูเมชเวสนัยลามเจลุไอมิสเตอร์คุณงายชินิตาสมองสินโปรโตจันตงนิงทอนคุณเชมิญเพียงตะปะจุยกันจินวังเพียงตะตะจุตาอุสันปิเวออนไลน์ NDEE ดักซาพงิเทมีออนไลน์นี้คุณสุบัยจันทะสุนชโปรไอลามเจลูอาง NDEE กินรากจาคุณนามจุดมาไขลำคำจาลำเจพาจีนามนิจาคุณเชมิญเพียงตะปีกรุมดิชโตยานามดูพิชอนไลวาไซลำကွန်ရှင်မြင်ပြတဲ့မြင်ပေါ်မြောင်းနိုင်မောင်းမိုင်းလာကင်ရာအာမတူရိုင်လမ်နေပေခရိုမတီစတောယမနာဟုကာစီကျော်လဲဝဆိုင်လမ်ကွန်ရှင်မြင်ပြတဲ့အန်တာဝိုင်ကိုအနာကျေလူဝိုင်လမ်ရှိကလူလာအိုင်ပတ်မီလမန်ပြလိုက်ဝဆိုင်ပန်းစတမ်ရှိကနေပေလက်ချောင်းစပွဲရလမန်ကိုဂျေကုံဆိုင်ခူရဲရီဒီယိုအန်ယူဂျီရရှိကနေပေကပလာမတတ်အိုင်ဆောရိုက်ဂျီရိုဝန်ပေါ်အမျိုးရှာနေရောင်းပေခရေချီချူပါဆိုင်လို့
ဒီကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဂွန်ဒသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်